မြန်မာနိုင်ငံအပါအဝင်ကဘာတလွားကလက်နက်ကန်ပဋိပက္ခတွေကြောင့်ကလေးငယ်တိုက်စုံမှုဟာအဆိုးဆုံးအခြေအနေအထိရောက်လာနေပြီလို့ကုလသမဂ္ဂအကြီးအကဲကသတိပေးလိုက်ပါတယ်။မြန်မာ၊ပါလက်စတိုင်း၊ဆူဒန်၊ကွန်ဂို၊ဆိုမာလီယာနဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းလက်နက်ကန်ပဋိပက္ခတွေအကြားကလေးငယ်တွေအသက်ခံရတဲ့အရေးအတွက်အဆိုးဆုံးဖြစ်ခဲ့တာကိုတွေ့ရတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကမနေ့ဇွန်လ17ရက်နေ့ကကုလသမဂ္ဂလူညိုရေးကောင်စီကိုအစီရင်ခံစာတင်သွင်းခဲ့တာပါ။ပဋိပက္ခတွေအကြားကလေးတွေအပေါ်အကြမ်းဖက်မှုတွေဟာ2023ခုနှစ်အတွင်း27ရာနှုန်းတိုးလာခဲ့ပြီးစိုးရိမ်ထိတ်လန့်ရတဲ့အခြေအနေဖြစ်တဲ့အကြောင်းအတွင်းရေးမှူးချုပ်ဖတ်ကြားခဲ့တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ကလေးငယ်တွေကိုတပ်ဖြတ်တာမျိုး၊ကိုယ်အင်္ဂါထိခိုက်စေတဲ့အကြမ်းဖက်တိုက်ခိုက်မှုမျိုးတွေ35ရာခိုင်နှုန်းအထိတိုးလာခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းမှာ2023ခုနှစ်အတွင်းမြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကလက်နက်ကန်ပဋိပက္ခတွေအကြားကလေးငယ်5ယောက်မှ1ယောက်နှုန်းအိုးအိမ်စွန့်ခွာဘေးလွတ်ရာကိုထွက်ပြေးခဲ့ရပြီးအကြီးအကျယ်အငတ်ဘေးဆိုင်နေသူ258တန်းရှိတဲ့အကြောင်း2023ခုနှစ်ဒီဇင်ဘာလမှာကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ။